အမေရိကန်သမ္မတဘာရက်အိုဘားမားဟာတနင်္လာနေ့မှာချဲ့ရောက်တဲ့ Memorial Day လို့ခေါ်တဲ့စစ်ပွဲအတွင်းတိုင်းပြည်အတွက်အသက်ပေးသွားကြတဲ့စစ်သားတွေအတွက်သတ်မှတ်ထားတဲ့အောက်မေ့ပွဲနေ့အားလိုက်ရဲ့အတွင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေထံကြိုတင်အကြောင်းကြားထားခြင်းမရှိဘဲ၄နာရီကြာတွားရောက်တိုက်ဆုံခဲ့ပါတယ်။စစ်မှုထမ်းနေကြသူတွေကိုသူ့အနေနဲ့အထူးကျေးဇူးတင်ကြောင်းနဲ့သူတို့ဟာတကယ့်သူရဲကောင်းတွေဖြစ်တဲ့အကြောင်းအာဖဂန်နိုင်ငံ Background Leader Scan အတွင်းတနင်္လာနေ့ကတပ်ဖွဲ့ဝင်တွေကိုသမ္မတအိုဘားမားကပြောကြားခဲ့ပါတယ်
။ You've helped prevent attacks.And save American lives back home. Al Qaeda is on its heels in this part of the world, and that's because of you. Think about last month's election.
In the American Bureau of Zoo, they came to the area and they caught a big bee. At that point, they saw who got in and got out. They did that machine. Al Qaeda apparently came out of jail. Trump is going to have a big bee. Because last week, Jim Baker, the U.S. President, was saying Al Qaeda apparently has been using chemical weapons to kill people.တန်းနဲ့ချီတဲ့အာဖဂန်နိုင်ငံသားတွေဟာကြောက်ရွံ့ခြင်းမရှိဘဲမေယုံနေမှာတန်းစီပြီးမဲပေးခဲ့ကြပါတယ်လို့သမ္မတအိုဘားမားကပြောသွားတာပါ။အာဖဂန်သမ္မတရွက်ောက်ပွဲပြီးလို့သမ္မတတစ်တက်လာတဲ့အခါမှာအမေရိကန်အာဖဂန်လူမျိုးရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းလဲသမ္မတအိုဘားမားကပြောပါတယ်။အာဖဂန်မှာရှိနေတဲ့နိုင်ငံတကာတပ်ခိုက်ရေးတပ်ဖွဲ့တွေဟာအခုနှစ်ကုန်မှာအာဖဂန်ကနေထွက်သွားကြတာမှဖြစ်ပါတယ်။တကယ်လို့အာဖဂန်ကောင်းဆောင်ပိုင်းကလူမျိုးရေးဆိုင်ရာသဘောတူညီချက်ကိုလက်ခံမယ်ဆိုရင်တင်နန်းပို့ချတာနဲ့အကြံဉာဏ်ပေးတာတွေဆက်လက်လှုပ်ဆောင်ဖို့2014ခုနှစ်ဒီဇင်ဘာလနောက်ပိုင်းတပ်ဖွဲ့တချို့ဆက်လက်ကြံကောင်းကြံနိုင်ခဲ့ပါသေးတယ်။